ုလသမဂ္ဂအဖွဲ့ဝင်တွေအနေနဲ့အမေရိကန်အစိုးရအပေါ်ထောက်ခံအောင်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကချင်းချောင်းနေတယ်လို့ပါလက်စတိုင်းထိုက်တန်တာဝန်ရှိသူဟာနန်အက်ရှဝါဝီကဆွဆွဲလိုက်ပါတယ်ကုလသမဂ္ဂမဲခွဲဆုံးဖြတ်မှုတွေမှာအမေရိကန်ရဲ့စံတားကိုဆန့်ကျင်မဲပေးတဲ့နိုင်ငံတွေကိုစောင့်ကြည့်စီးရင်မှတ်မယ်လို့ဟေလီကပြီးခဲ့တဲ့နှစ်ကပြောကြားခဲ့တာဖြစ်ပါတယ်လက်တလောဂါဇာဒေသမှာဖြစ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာဟာနန်အက်ရှဝါဝီကအမေရိကန်ရဲ့ချင်းချောင်းမှုတွေကိုလွယ်လွယ်နဲ့မဖြောင်းတဲ့နိုင်ငံတွေရှိတယ်လို့ပြောကြားခဲ့ပါတယ်။ VOA သတင်းတော်စလာတီဆာဟုတ်တဲ့သတင်းကိုဆက်ပြီးတော့တင်ပြပေးပါမယ်ရှင်။ဂါဇာဒေသအစ္စရေးနဲ့ပါလက်စတိုင်းနယ်မှာအခုသတင်းလာနေတော့အစ္စရေးစစ်တပ်ရဲ့ပြစ်ခတ်နိုင်မှုကြောင့်ပါလက်စတိုင်းဆန္ဒပြသူ60ကျော်သေဆုံးပြီးတော့2,900ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့အပေါ်မှာကမ္ဘာကောင်းဆောင်တော်တော်များများနဲ့လူခွင့်ရေးဖွဲ့တွေကအစ္စရေးပေါ်ပြစ်တင်ခဲ့ကြပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80အစ္စရေးနိုင်ငံတည်ထောင်ချိန်ကလေးကအစ္စရေးကိုသိမ်းပိုက်ခဲ့တဲ့နယ်မြေတွေကိုပြန်ပေးဖို့ပါလက်စတိုင်းတို့ကဂါဇာဒေသမှာသတင်းပန်းနဲ့ချီဆန္ဒပြနေကြတာဖြစ်ပါတယ်။ပါလက်စတိုင်းတို့ရဲ့ဆန္ဒပြမှုကအစ္စရေးကိုအန္တရာယ်မပြုဘူးလို့ပါလက်စတိုင်းလူမျိုးရေး PLO အဖွဲ့ရဲ့ဗဟုအလုံးမှုဆောင်ကော်မတီဝင်ဟာနန်အက်ရှရာဝီကနယူးယောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်
။ The Palestinians protesting in Gaza are protesting non-violently.If you see the smoke and the fire, this is on their own land.
Gaza ma Palestine ni achama phebe sanda pya ni cha la ba. Yin twi ni ya de mi shu da dwi mi go dwi ga le le phyaung ta na tama dwi tru ko san pit lo ma ya aw mi go long dwi hne ak a kwe ya aw lou cha la ba. Ko mi bo ma be ko lou ni cha la ba.အကြမ်းဖက်မှုတွေလုံးမှအစ္စရေးတွေရဲ့တပ်ဖြတ်မှုကိုခံရတာမဟုတ်ပါဘူ
း။အစ္စရေးနဲ့အမေရိကန်ပြည်ထောင်စုတို့ကတော့ပါလက်စတိုင်းဆန္ဒပြသူတွေဟာနေဆက်ခြံစည်းရိုးကိုကျော်ပြီးတော့အစ္စရေးပိုင်နဲ့ထဲဝင်ဖို့ကြိုးစားကြတဲ့အတွက်တားဆီးတာလို့ပြောပါရယ်။အမေရိကန်တပ်ရုံးကိုတယ်လီဗီဗ်မြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖွင့်လှစ်တဲ့နေ့မှာအကြမ်းဖက်မှုတွေဖြစ်အောင်လို့ဂါဇာကမ်းမြောင်ဒေသကိုထိန်းချုပ်ထားတဲ့ဟာမတ်စ်ခေါင်းဆောင်တွေကလှုံ့ဆော်ခဲ့တာဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တပ်အမတ်ကြီးနီကီဟေလီကပြောကြားခဲ့ပါရယ်။
Those who suggest that the Gaza violence has anything to do with the location of the American embassy are sorely mistaken.
American သံရုံးပြောင်းပြီးဖွင့်လို့ဂါဇာမှာအချမ်းဖက်မှုတွေဖြစ်တယ်လို့ပြောကြတာလုံးဝမှားပါတယ်။ဒါမှပဲဖြစ်ဖြစ်အစ္စရေးတို့တည်ရှိမှုကိုလက်မခံသူတွေကအချမ်းဖက်မှုတွေကိုလုပ်နေကြတာပါ။ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတစ်ခုပေါ်မှာရည်ရွယ်ချက်နဲ့ဖြတ်လို့ဖြတ်စည်းလုပ်နေတာလုံးဝတရားမဝင်ပါဘူး။လုံခြုံရေးကောင်စီမှဒီပေါ်ရှုတ်ချတာကလွဲလို့အချင်းကုန်ခံပြီးကျင်းနေနေကြမလို့ပါဘူ
းခုလိုတာမကြီးဟေလီပြောခဲ့တာဟာအဖြစ်မှန်နဲ့လွဲနေပြီးတော့စိတ်အန္တရာယ်များတယ်လို့ပါလက်စတိုင်းထိပ်တန်းတာဝန်ရှိသူအက်ရှရာဝီကတုံ့ပြန်ခဲ့ပါတယ
် The main problem is Israeli impunity and lack of accountability for Israel. I mean don't get me going on Ambassador Haley.
ဒီကပြဿနာကအစ္စရေးလိုလူရဘူးရည်ရွယ်မှုတာဝန်ခံမှုကကျင်းလို့နေတာပါ။တာမကြီးဟေလီနဲ့ပတ်သက်လို့ဘယ်ကစပြောရမှန်းတော့မသိပါဘူး။အမေရိကန်ပြည်ထောင်စုကိုစားပြုသူတယောက်ပြောတဲ့စကားတွေကလက်တွေနဲ့ဘယ်လို့မှမကိုက်ညီပါဘူ
းအမေရိကန်အစိုးရရဲ့သဘောထားကိုဆန့်ကျင်တဲ့နိုင်ငံတွေရဲ့နာမည်ကိုမှတ်ထားမယ်လို့ပြီးခဲ့တဲ့နှစ်ကတအမတ်ကြီးနီကီဟေလီကတိပြုထားခဲ့တာကိုလည်းပါလက်စတိုင်းတာဝန်ရှိသူကဝေဖန်ခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာတအမတ်ကြီးကိုတင်းကျပ်တဲ့ကမ္ဘာအကြောင်းဆရာမှတာဝန်ပေးထားတာမဟုတ်ဘူးလို့သူကဆိုပါတယ
် There are countries that are not easily intimidated by the USor by the threats of the US representative to take down names.
အမေရိကန်ရဲ့ချင်းချောက်မှုကိုလွယ်လွယ်နဲ့မကြောက်တဲ့နိုင်ငံတွေနာမည်မှတ်မင်းဆိုတဲ့အမေရိကန်ကိုယ်စားလှယ်ရဲ့ချင်းချောက်မှုတွေကိုမကြောက်တဲ့နိုင်ငံတွေအများကြီးရှိပါတယ်။နိုင်ငံတွေကအတိုင်းအဝန်အနေနဲ့မှန်တဲ့ဘက်ကရပ်တည်မယ်လို့အချမအနေနဲ့ယုံကြည်ပါတယ်
။ဂါဇာပဋိပက္ခနဲ့ပတ်သက်တဲ့အင်္ဂါနေ့ကလွန်ကျွေးကောင်စီအရေးပေါ်အစည်းအဝေးမှာအကြမ်းဖက်မှုအပေါ်စုံစမ်းစစ်ဆေးပေးဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်ပြည်ထောင်စုကပိတ်ပင်တားဆီးခဲ့ပါတယ်ရှင်။